အာရှဆိုင်ရာအမေရိကန်အထူးသံတမန်ဖြစ်စတင်တာဝန်ထမ်းဆောင်ဖို့သံမကြီးယိုဟန်စ်အဗရာဟင်ဟာမနေ့ကအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရှေ့မှောက်မှာကျမ်းသစ်စာကျိတ်ဆိုပါတယ်
I, Johannes Abraham,
Johannes Abraham,
do solemnly swear that I will support and defend,
that I will support and defend
the Constitution of the United States,
the Constitution of the United States.
Johannes Abraham ကိုအာဆီယံဆိုင်ရာအထူးသံတမန်ကြီးအဖြစ်ခန့်အပ်ဖို့ပြီးခဲ့တဲ့မေလမှာသမ္မတဘိုင်ဒန်နဲ့အဆိုပြုခဲ့ပြီးဩဂုတ်လဆန်းမှာအမေရိကန်အထက်လွှတ်တော်ကအသံနဲ့မဲခွဲအတည်ပြုခဲ့ပါတယ် Johannes ကသမ္မတဘိုင်ဒန်အဆိုရဲ့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူခဲ့တယ်လို့သမ္မတဘိုင်ဒန်နဲ့ဒုတိယသမ္မတဟဲရစ်တို့တာဝန်ယူဆအသွင်ကူးပြောင်းရေးအဖွဲ့မှာလည်းပါဝင်ခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားရဲ့အိုဘားမားဖောင်ဒေးရှင်းမှာတာဝန်ယူခဲ့ဘူးသလိုအရင်အင်ဂျီရောအမျိုးသားစီးပွားရေးကောင်စီထိပ်တန်းအကြံပေးတဦးလည်းဖြစ်ခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့မှာနေထိုင်ပြီးယဲလ်တက်ကလူကဘွဲ့ရခဲ့သူတူပါ။အမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာချိန်မှာဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုချိန်ခွင်ရှာညှိဖို့ကြိုးစားလာတဲ့အခါအာဆီယံနိုင်ငံဆိုင်တာမတ်ကြီးတာဝန်ကိုထမ်းဆောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အမေရိကန်ပြည်ထောင်စုကဖိအားပေးတာတွေတိုးလာပြီးဒေသတွင်နိုင်ငံတွေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဝိုင်းဝန်းတိုက်တွန်းနေချိန်မှာပဲသမ္မတဘိုင်ဒန်အစိုးရရဲ့အာဆီယံနိုင်ငံဆိုင်ရာတာမတ်ကြီးတာဝန်ကိုယိုဟန်စ်အဗရာဟင်ကစတင်တာဝန်ယူတာဖြစ်ပါတယ်။